ရိုက်ကျသတင်းဆောင်တို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုနယ်ပတ်သက်တဲ့တပ်တွေအထောက်အထားတွေကိုမြန်မာရဲတပ်ဖွဲ့ကစူးစမ်းရယူတဲ့နေရာမှာဣသရေကုမ္ပဏီဆယ်လီဘရိတ်ရဲ့နေ့ပညာကိုတုံးခဲ့တယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကတင်းငွေနေမှာဖော်ပြလိုက်ပါတယ်။ လက်ကင်ဖုံးတွေကိုချိုးဖောက်ဝင်ရောက်တဲ့နီးပညာကိုဣသရေကုမ္ပဏီဆယ်လီဘရိတ်ထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆက်ရွက်စတန်းနဲ့တရားခံရှင်းနေရဲ့ပြောဆိုချက်ကိုကိုကပီဝါရှင်တန်ပို့စ်သတင်းစာကြီးကရေးသားထားတာဖြစ်ပါတယ်။ရိုက်တာသတင်းထုတ်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှော့ဝှက်ချက်အုပ်ပဒေချိုးဖောက်မှုနဲ့ထောက်နှံခွင့်နဲ့ကြက်ခံန ตู้เย็นนี้ปัญญาโกกบ้าตะวันกะเตียวปริสุมุเยอภွက်ริกะเจเจเปี่ยนๆต้องสวยนี้จ๋าล่ะဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2016ခုနှစ်ကရန်ကုန်အခြေစိုက် MySpace ဒီကုမ္ပဏီရဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်နေတာမသိတဲ့အကြောင်းနဲ့တခြားမှတ်ချက်တွေကိုမပြောခဲ့ဘူးလို့လည်း Washington Post မှာဖော်ပြထားပါတယ်ရှင်။